စကိုင်းတိုင်းစလင်းကြီးမြို့နယ်မှာဒီသတင်းပတ်စောပိုင်းကဒေသခံရွာသားတွေရရဆက်ဆက်တပ်ဖြတ်ခံရတဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးကပြောဆိုလိုက်ပြီးမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်လူရည်တွေပေါ်ပြစ်တင်ရှုတ်ချလိုက်ပါတယ်
။ We are deeply concerned by the reports of the horrific killings of 11 people in Salangi Township in North.
စကိုင်းတိုင်းနောက်မြောက်ဘက်စလင်းကြီးမြို့နယ်မှာလူ၁၁ယောက်ရရဆက်ဆက်အသက်ခံရတဲ့သတင်းပေါ်အလွန်မင်းစိုးရိမ်မိပါတယ်။မကြာသေးခင်ကဒေသခံလက်နက်ကိုင်အဖွဲ့တွေရဲ့တက်ခိုက်မှုကိုလက်တုံပြန်ပုံရတဲ့အင်္ဂါနေ့စောပိုင်းကဖြစ်ရမှာစစ်တပ်ကပြစ်ခတ်ပြီးမိရှို့ခဲ့တယ်လို့လည်းဆိုပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်တူဂျာရက်ပေါ်ဒူးနေနယူးယောက်ကုလသမဂ္ဂရုံးချုပ်ဒင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။တုံတော်ချေရွာကတပြက်မှုနဲ့ပတ်သက်လို့ဒေသခံတွေနဲ့မိသားစုဝင်တချို့ကတော့လူညိုတွေတပ်ဖွဲ့တွေရဲ့လက်ချက်ဖြင့်ဗီဒီယိုကိုပြောထားပေမဲ့မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ဆွဆွဲချက်ရမမှန်ကြောင်းညှင်းဆိုထားပြီးအသေးစိတ်သိရဖို့ထပ်မံစုံစမ်းနေတယ်လို့ပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကတော့ခိုင်လုံတဲ့သတင်းတွေအရတိုက်စုံးသူတွေထဲမှာကလင်း၅ယောက်ပါဝင်ကြောင်းပြောဆိုထားတာပါ။စစ်တပ်ပါဝင်မြန်မာလူညိုတွေတပ်ဖွဲ့တွေရဲ့အကြမ်းဖက်လုပ်ရက်တွေအပေါ်ကုလသမဂ္ဂကအပြင်းထန်ဆုံးရှုတ်ချတဲ့အကြောင်းနဲ့အခုနောက်ဆုံးအကြမ်းဖက်လုပ်ရက်မျိုးဟာလုံးဝလက်ခံနိုင်စရာမရှိတဲ့အကြောင်းနိုင်ငံတကာတိုင်ဝမ်ကတညင်ညွတ်ထဲတုံ့ပြန်မှုလဲတောင်းဆိုထားပါတယ်။